Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်နိုဝင်ဘာလ5ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိစတင်ထုတ်လွှင့်နေပါပြီ။ဆောင်းရာသီအပြောင်းလဲရောက်လာပြီးမို့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့မီတာလိုင်းတချို့အပြောင်းလဲဖြစ်တယ်ဆိုတာကိုကြိုတင်အသိပေးချင်ပါတယ်။လိုင်းတိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်ယူကရိန်းရင်းနဲ့ပတ်သက်ပြီးတရားစွဲဆိုရေးစုံစမ်းမှုတွေနဲ့ကြုံနေရတဲ့သမရထရန့်ကအတွင်းသတင်းပေးတိုင်ကြားသူကိုတိုင်ထွက်လာပြီးအစ်စ်ဆေးခံဖို့ပြောဆိုလိုက်ပါတယ်အတိုင်မင်းနိုင်ငံတော်အတိုင်မင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်တို့ဘန်ကောက်မြို့တော်မှာတီးတန့်တွေ့ဆုံဆွေးနွေးပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာလဲထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံစီးပွားရေးနဲ့ယင်းနှိမ့်ညံ့မှုညီလာခံမှာကျင်းဝင်းနဲ့ညီတဲ့ယင်းနှိမ့်ညံ့မှုတွေအတွက်ပံ့ပိုးမှုတွေပေးနိုင်ဖို့ကြိုးပမ်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောကြားခဲ့တာကိုနားဆင်ရမှာပ
ါ We are hard at work upgrading both our soft hard and digital infrastructure to better facilitate
နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါ Free Burma Rangers FBR အဖွဲ့ဝင်ကချင်တိုင်းရင်းသားစော်ဆိုင်တူရကီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ Syria နိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလ3ရက်နေ့ကဒုံးကျည်ထိမှန်ပြီးတေဆုံးခဲ့တဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်တခါကျမတို့အင်္ဂါနေ့နေ့နဲ့ခင်းနိုင်ထုံးတွင်နေကြအပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးကဏ္ဍအပြင်မြန်မာတခွင်တက်တန့်ရောင်တက်တန့်ရောင်သတင်းလွှာစတာတွေကိုထုံးလွှင့်ပေးဖို့ရှိတယ်လို့လည်းကြိုတင်အသိပေးချင်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။ American သမ္မတ Donald Trump ကသူ့ရဲ့2020သမ္မတရွေးကောက်ပွဲမှာ Democrat ဘက်ကအဓိကပြိုင်ဘက်တူဖြစ်တဲ့ဒုတိယသမ္မတဟောင်း Joe Biden ကိုစုံစမ်းပေးရေးယူကရိန်းကိုဖိအားပေးခဲ့ပါတယ်လို့ပထမဆုံးဖော်ထုတ်ပြောဆိုခဲ့သူအတွင်းသတင်းပေးရဲ့စာနဲ့ရေးသားဖြေကြားချက်တွေကမပြည့်စုံဘူးလို့တင်းနှင်လာနေမှာပြောဆိုပါတယ်အတွင်းသတင်းပေးတိုင်ကြားသူအနေနဲ့လူကိုယ်တိုင်ထွက်လာပြီးကြားနာစစ်ဆေးခံရမယ်စာနဲ့ရေးသားဖြေကြားမှုကလက်ခံနိုင်ကြမရှိဘူးလို့တရားစွဲဆိုနိုင်ရေးစုံစမ်းမှုတွေနဲ့ရင်ဆိုင်နေရတဲ့သမရထရန့်ကတွစ်တာမှာရေးသားခဲ့တာပါတရားစွဲဆိုနိုင်ရေးစုံစမ်းမှုဟာဆိုရင်လိညာလှည့်ဖြားမှုဖြစ်တယ်လို့လည်းသမရကပြောပါတယ်။အတွင်သတင်းပေးတိုင်ကြားထားသူကသူဘသူလဲဆိုတာကိုမေးမြန်းတာကအပသမရထရန့်ကိုထောက်ခံတဲ့ Republican တွေရဲ့မေးမြန်းမှုတွေကိုစာနဲ့ရေးသားဖြေကြားလိုပါတယ်လို့သူ့ရဲ့ရှေ့နေကတဆင့်ပြောဆိုထားတာပါ။ဒီလိုပြောဆိုပြီးနောက်တစ်နှစ်မှာပဲသမရထရန့်ကသူ့အပေါ်တရားစွဲဆိုနိုင်ရေးအောက်လွှတ်တော်ရဲ့ဆောက်ရွက်ချက်တွေကိုပြစ်မှတ်ထားပြီးတုံ့ပြန်တာဖြစ်ပါတယ်။ဒီအခြေအနေတွေကလက်ခံနိုင်စရာမရှိဘူးလို့လည်း Republican လွှတ်တော်အမတ်တွေကလည်းပြောဆိုထားတာပါ။အောက်လွှတ်တော်ရဲ့စုံစမ်းမှုကိုဦးဆောင်သူလွှတ်တော်အမတ် Adrian Schiff ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းလွှတ်တော်အမတ်တွေတကပိတ်ကြားနာခဲ့ကြတဲ့အမေရိကန်တန်တမန်တွေရဲ့ဖြေကြားချက်တွေကိုထုတ်ပြန်ဖို့စတင်ချိန်မှာပဲအတွင်းသတင်းပေးတိုင်ကြားသူရဲ့ကြားနာစစ်ဆေးခံမဲ့အပေါ်အငင်းပွားမှုပေါ်ပေါက်လာတာဖြစ်ပါတယ
်။အီရန်နိုင်ငံတီရန်မြို့တော်ကအမေရိကန်တန်ယုံကိုအစိုးရအီရန်ကျောင်းသားတွေဝင်ရောက်စီးနင်းသိမ်းပိုက်ခဲ့တဲ့နေ့အနှစ်40ပြည့်မြောက်ခဲ့တဲ့နေ့မှာပဲအီရန်တို့ကဒူရီနီယန်တန့်စင်မှုအရှိန်မြှင့်လှုပ်ဆောင်နေတယ်လို့ကြေညာခဲ့ပါတယ်။အီရန်ရဲ့အနီးဘေးစွိုင်းအဖွဲ့ကြီးကအလီအက်ဘာစလီဟီကအီရန်တို့အနေနဲ့ဒါဇင်ပေါင်းများစွာရှိတဲ့အစ်စ်မြစ်ဗဟိုကားခွာစက်တွေနဲ့နျူကလ িয়ার ဆဲဝင်ကိုလက်ပတ်နေကြောင်းထုတ်ပေါ်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါ2015ခုနှစ်ကအီရန်နဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေအကြားချုပ်ဆိုထားတဲ့သဘောတူညီချက်မှာပါဝင်တဲ့ကန့်သတ်ချက်တွေကိုကြော်လွန်လှုပ်ဆောင်တာလည်းဖြစ်ပါတယ်။ဒီကြေညာချက်ကိုအမေရိကန်အစ်စ်မြစ်အရာရှိတူကအီရန်ဟာနျူကလ িয়ার နဲ့ဆက်လက်ချင်းချောက်အကြိုက်ကင်နေတာဖြစ်ပြီးဒီကိစ္စအတွက်ပူပန်နေတဲ့ဥရောပနိုင်ငံတွေစီကလည်းလိုက်ရောချက်တွေရရှိအောင်ကြိုးပမ်းနေတာဖြစ်တယ်လို့လည်းပြောကြပါရစေ။အီရန်ရဲ့ကြေညာချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စကိုကျွန်တော်တို့ကြည့်နေကြအောင် VOA ကိုပြောကြားခဲ့ပါရစေ။အီရန်နျူကလ িয়ার အကြီးကဲဆာလီဟီရဲ့ပြောကြားချက်မှာအီရန်ဟာ IR-1 အမျိုးအစားထက်ယူရိုနီယံတန့်စင်မှုကိုပိုပြီးလုပ်နိုင်တဲ့ IR-6 အမျိုးအစားဗဟိုကဝါဆက်တွေကိုအသုံးပြုနေပြီလို့ဆိုပါရစေ။2015ခုနှစ်သဘောတူညီချက်အရ IR-1 အမျိုးအစားကိုသာအသုံးပြုဖို့ခွင့်ပြုထားခဲ့တာဖြစ်ပါရစေခင်ဗျာ။
အီရတ်နိုင်ငံဘက်ဂရက်မြို့တော်ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြီးအစ်စ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်အနည်းဆုံး5ဦးသေဆုံးခဲ့ရတယ်လို့ဆေးရုံနဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကတင်းနယ်လာနေမှာပြောပါတယ်တင်းနယ်လာနေတုန်းကဝင်းကြီးချုပ်ရုံနဲ့မီတာ900အတွင်းကိုဆန္ဒပြသူတွေဝင်ရောက်လာတာကြောင့်လုံခြုံရေးတပ်ဖွဲ့ကပစ်ခတ်တာဖြစ်ပါတယ်ရုံအနီးကအတားအဆီးတွေကိုဆန္ဒပြသူတွေချိုးဖောက်ဖို့ကြိုးစားတာကိုတားဆီးတဲ့အနေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကမြေယိုဘုတ်တွေရာဘာကြီးတွေနဲ့စပြီးတော့ပြစ်ခတ်တာပါအောက်တိုဘာလ1ရက်နေ့ကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေအတွင်တည်ဆုံရသူကအနည်းဆုံး250လောက်ရှိသွားပါပြီညပိုင်းမှာလည်းအီရတ်နိုင်ငံရဲ့ဘာသာရေးအထွတ်အမြတ်မြို့ကာဘလာမှာလူတစုကအီရန်ကောင်စစ်ဝင်ယုံနယံတွေဘော်ကိုတက်ဖို့ကြိုးစားခဲ့ပြီးတဲ့နောက်အနည်းဆုံးဆန္ဒပြသူ၄ဦးကိုလုံခြုံရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ခဲ့တယ်လို့လဲအီရတ်အာဏာပိုင်တွေကတင်းနှလာနေမှာပြောပါတယ်။တင်းနှင်းကနေနေနှောင်းပိုင်းမှာအဲ့ဒီအနည်းကိုဆန္ဒပြသူတွေချီတက်ခဲ့ကြတာဖြစ်ပြီးအီရန်ထွက်သွားကာဘလာလွတ်လပ်ပါစေလို့ကြွေးကြော်ခဲ့ကြတာပါ။ဆန္ဒပြသူတွေကိုတနက်နေ့မပြစ်ခင်မှာပဲဆန္ဒပြသူတွေကအီရန်ကောင်စစ်ဝင်ရုံးရှိရာဒေသမှာမီးရှို့ဖို့ကြိုးစားခဲ့ကြသလိုနိုင်ငံကိုကျော်ပြီးတော့လည်းပစ္စည်းတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့အာဏာပိုင်တို့ကပြောပါတယ
်။အမေရိကန်နိုင်ငံမြို့သားလုံခြုံရေးအကြံပေး Robert O'Brien ကတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်တွင်စီးရေးတိစောက်မှုတွေလုပ်နေတဲ့အပေါ်ရှုတ်ချလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ထိပ်သီးအစည်းအဝေးကျင်းပနေတော့မှာတင်းနှလာနေကဝေဖန်ချုပ်ရှားလိုက်တာပါ။သူကတရုတ်နိုင်ငံဟာချင်းချောက်တဲ့နီလန်းတွေကိုကျင့်သုံးပြီး American Dollar 1.5 trillion တန်ဖိုးရှိတဲ့ရင်းနှီးတဲ့သဘာဝတန်ငွေတွေပါဝင်တဲ့ကမ်းလှမ်းအရင်းမြစ်တွေ ASEAN နိုင်ငံတွေထုတ်လို့မရအောင်ဟန်တားဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ဒီနီလန်းဟာပြည်ပဆိုင်ရာဥပဒေတရားမျှတမှုနဲ့စည်းမျဉ်းစည်းကမ်းတွေနဲ့ဆန့်ကျင်ဘက်ဖြစ်နေကြောင်းဒီဒေသကနိုင်ငံတွေဟာအာကြီးသူသားမှန်တယ်ဆိုရဲ theory ကိုအခြေခံတဲ့အင်အားကြီးနိုင်ငံစိုးမိုးတဲ့ empire lessness နိုင်ငံစနစ်ကိုစိတ်ဝင်စားမှုမရှိတော့ကြောင်းပြောပါရယ်။ American လုံခြုံရေးအကြံပေးရဲ့ပြောကြားချက်ကိုတရုတ်ဒုတိယနိုင်ငံကြီးရဲ့ဝန်ကြီး Lee Yong Chang ကဒေတာတွင်းနယ်မြေအကျဉ်းပွားမှုတွေအငင်းပွားမှုတွေကိုဖြေရှင်းဖို့ဆက်ဆက်ဆွေးနွေးနေတာကိုဒေတာပြင်ပကအင်အားကြီးနိုင်ငံတွေရဲ့ဆက်ဖက်မှုလို့တုံ့ပြန်ပြောဆိုခဲ့ပါရယ်။ Lee Yong Chang ကတရုတ်စကားပုံတစ်ခုလိုပဲတစ်ပင်တွေငြိမ်သက်ဖို့ဆန္ဒရှိနေချိန်မှာ Lee Yu ကတူတိုက်ခိုက်နေတယ်လို့တုံ့ပြန်ခဲ့ပါရယ်။ဒေတာပြင်ပကတချို့နိုင်ငံတွေဟာတောင်တရုတ်ပင်လယ်ထဲရေပြင်းတက်နေတာကိုမကြည့်ရလို့ဒီထိလာပြီးလိုင်းလေထောင်လုပ်နေတယ်လို့လည်းဆိုပါတယ်။ American နဲ့တရုတ်နိုင်ငံကြားဒီလိုနှစ်ဖက်အငင်းပွားပွဲရာစကားတွေအပြန်အလှန်တုံ့ပြန်ပြောဆိုနေကြပေမဲ့ American မြို့သားလုံခြုံရေးအကြံပေး O'Brien ဟာတရုတ်ဝန်ကြီးချုပ် Lee Ka-shin နဲ့ထိပ်သီးဆွေးနွေးပွဲပြင်ပဆွေးနွေးမှုအဖြစ်နှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ။
American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်န်တို့တနင်္လာနေ့တုန်းကအာဆီယံထိပ်သီးအစည်းအဝေးပြင်ပမှာတီးခြားတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနပြန်ရေးအပါအဝင်ကိစ္စရပ်အများအပြားဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ကနေနေရက်စွန့်ခွာထွက်ပြေးချရသူတွေဌာနပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီချက်နဲ့ဆောင်ရွက်နေတဲ့အခြေအနေနောက်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNHCR, UNDP တို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပါတယ်။မူရဲ့စေဝါတိုက်ဖြက်ရေးလူကုန်ကူးမှုတိုင်းရင်းတိရိစ္ဆာန်မှောင်ခိုရောင်းဝယ်မှုတားဆီးတိုက်ဖြက်ရေးအပြင်နှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်ယန်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ရဲ့ဘန်ကောက်မြို့တော်ကတီးတန့်တွေ့ဆုံဆွေးနွေးပွဲမှာတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာဆီယယ်လည်းတက်ရောက်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းဦးကျော်တင်တို့လည်းတက်ရောက်ခဲ့ကြပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်မဲလင်းမြို့နယ်ထဲမှာကားငါးစီးနဲ့မူရကိုင်းဝင်10ဦးနဲ့အတူကလာတံပိုးဘန့်ငွေတံပေါင်း1000ကျော်တံပိုးရှိတဲ့ ice လို့ခေါ်တဲ့မူရစီးကီလို900ကိုဖမ်းဆီးမိခဲ့ပါတယ်။ဒါအပြင်ထိုင်းတောင်ပိုင်းမှာလည်းကလာတံပိုးဘတ်တန်း900လောက်တံပိုးရှိတဲ့စိတ်ကြွက်စီးပြတတန်းခွဲလောက်ကိုဖမ်းဆီးမိခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်မဲလင်းမြို့နယ်တွေက Little In တက်ခုကန်းကိုမူရနေနေရေးနဲ့မဲလင်းရက်တပ်ဖွဲ့ဝင်တွေကပူးပေါင်းပြီးနိုဝင်ဘာ3ရက်နေ့ကဝင်ရောက်စီးနင်းဖမ်းဆီးခဲ့ကြတာဖြစ်ပါတယ်ခင်ဗျ။
အိန္ဒိယနိုင်ငံမြို့တော်ညူဒေးလီမှာအစိတ်အတောက်ဖြစ်တဲ့မိခိုးမျိုးဖုံးအုပ်မှုကိုဆက်လက်ကင်တွယ်ဆောင်ရွက်နေရတာနဲ့အတူပဲမြို့တော်ကလမ်းတွေပေါ်မှာကိုပိုင်ကားမောင်းနေအုံပြုမှုကိုထက်ဝက်လျှော့ချကန့်တက်လိုက်ပါတယ်။ညူဒေးလီရဲ့လေဒုညဉ့်ဉန်းမှုက၃နှစ်အတွင်းအမြင့်ဆုံးဖြစ်လာပြီးမြို့ခံတွေမျက်လုံးကျဉ်ဆက်လေချောင်းနာပြီးအသက်ရှူကြက်တာတွေကိုခံစားနေကြရပါတယ်။ကားနံပါတ်ပြမှာမကနန်းနဲ့အဆုံးသတ်တဲ့ကိုပိုင်ကားတွေလမ်းပေါ်မှာမမောင်းဖို့အာဏာပိုင်တွေကတတ်မြစ်ထားပြီးတတ်မြစ်ချက်ကိုချိုးဖောက်သူတွေကိုတော့ဒေါ်လာ60နီးပါးဒဏ်တက်မယ်လို့လည်းသတိပေးထားပါတယ်။ကားမောင်းသူ18တန်းကျော်ရှိပြီးကားအစီးရေ 8.8 တန်းမှတ်ပုံတင်ထားတဲ့ညူဒေးလီမြို့တော်မှာကားနံပါတ်ပြမကနန်းစုံကနန်းခွဲခြားချက်နဲ့မောင်းနှင်အုံပြုဖို့နိုဝင်ဘာလ15ရက်နေ့အထိညွှန်ကြားထားပါတယ်
။အာဖဂန်နစ္စတန်နဲ့ပါကစ္စတန်တန်တမာအငြင်းပွားမှုတွေဖြစ်ပေါ်ခဲ့တာကြောင့်နိုင်ငံကြအပြန်အလှန်ပြစ်တင်ပြောဆိုမှုတွေပေါ်ပေါက်ခဲ့သလိုအာဖဂန်ကဘူးမျိုးတော်ကပါကစ္စတန်ကောင်စစ်လုပ်ငန်းတွေကိုလည်းတင်းလာနေကရပ်ဆိုင်းခဲ့ပါတယ်။အာဖဂန်ကဘူးမျိုးမှာအလုပ်ကိုသွားလုပ်နေတဲ့ပါကစ္စတန်တန်တမာကိုနှောက်ယှက်တာကိုပါကစ္စတန်ကတိုင်ကြားခဲ့ပြီးတဲ့နောက်မှာအခုလိုဖြစ်ခဲ့တာပါ။ပါကစ္စတန်ကကောင်စစ်လုပ်ငန်းတွေရပ်ဆိုင်းလိုက်တာကြောင့်ပါကစ္စတန်ရဲ့အရေးကြီးသွားရောက်မှုရှိတဲ့အာဖဂန်နိုင်ငံသားတွေအခက်ကြုံနေရပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. အင်္ဂါနေ့နဲ့ခင်တဲ့အစီအစဉ်ကိုမတ်သိန်ကြီးထိုင်းနဲ့ကိုရဲမင်းတင်တို့ကတင်ဆက်သွားတာပါရှင်။ကျမတို့အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာနိုင်ငံမှာအရေးအသွေးရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိုးပြီးပံ့ပိုးနိုင်အောင်အစိုးရဘက်ကကြိုးပမ်းဆောင်ရွက်နေကြောင်းအာဆီယံစည်းဝါးရေးနဲ့ရင်းနှီးမြှုပ်နှံမှုညီလာခံမှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံရဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်အရေးဆွေးနွေးပွဲကိုလည်းတောင်ဆန်းစုကြည်ကတက်ရောက်ခဲ့တာပါ။မတ်သိန်ကြီးထိုက်ကဆက်လက်ပြီးတော့တင်ပြမှာပါရှင်
။မြန်မာနိုင်ငံမှာရည်အသွေးရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိုပြီးပံ့ပိုးနိုင်ဖို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအာဆီယံစည်းပွားရေးနဲ့ရင်းနှီးမြှုပ်နှံမှုညီလာခံ ABIS မှာအလေးထားပြောဆိုသွားပါတယ
် We are hard at work upgrading both our soft, hard and digital infrastructure to better
မြန်မာနိုင်ငံတွင်းကိုလာမယ့်အရေးအသွေးရှိရင်းနှီးမြှုပ်နှံမှုတွေကိုပိုပြီးပံ့ပိုးဆောင်ရွက်ပေးနိုင်ဖို့မူဝါဒပိုင်းရုပ်ပိုင်းနဲ့ digital အခြေခံအဆောက်အုံပိုင်းတိုးတက်ရေးကြိုးပမ်းနေပါတယ်။ဥပမာပြောရမယ်ဆိုရင်တော့ကျမတို့ရဲ့ project bank အစီအစဉ်ကလုပ်ငန်းစီမံကိန်းတွေအလွယ်တကူလေ့လာစေနိုင်မဲ့တင်တာခေါ်ယူရမှာပွင့်လင်းမြင်သာမှုနဲ့ပြိုင်ဆိုင်မှုပိုပြီးကောင်းမွန်စေမှာဖြစ်ပါတယ်။ land and property bank စနစ်ဆိုရင်နိုင်ငံပိုင်မြေတွေပစ္စည်းတွေငှားရမ်းတာမှာ electronic စနစ်နဲ့ရှောက်ထားနိုင်မှာဖြစ်ပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်အနီးကနွန်ထဘူရီမှာလုပ်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအာဆီယံစည်းပွားရေးနဲ့ရင်းနှီးမြှုပ်နှံမှုညီလာခံကိုနိုဝင်ဘာလ2ရက်နေ့မှာတက်ရောက်မင်ကွန်းပြောခဲ့တာဖြစ်ပါတယ်။ရင်းနှီးမြှုပ်နှံသူတွေအတွက်အစိုးရဌာနဆိုင်ရာတွေအဆင့်ဆင့်သွားစရာမလိုတော့ဘဲတနေရာတည်းမှာပဲဌာနဆိုင်ရာကိစ္စတွေဆောင်ရွက်နိုင်မဲ့စနစ်ကိုစပြီးသုံးနေပြီလို့လဲဒေါက်ဆန်းစုကြည်ကပြောပါတယ်
။ With a view to providing the type of timely support that our investors require
ရင်းနှီးမြှုပ်နှံသူတွေအတွက်အချိန်ကုန်သက်သာအောင်အတွက်လဲဆောင်ရွက်ချက်နောက်တစ်ခုကတော့ single window စနစ်ဖြစ်ပါတယ်။ရင်းနှီးမြှုပ်နှံသူတွေလိုအပ်တဲ့ခွင့်ပြုချက်တွေ license တွေအတွက်အစိုးရဌာနအသီးသီးကိုတွားနေစရာမလိုပဲတနေရာထဲမှာပဲရရှိနိုင်ပြီဖြစ်ပါတယ်။
အစိုးရဌာနဆိုင်ရာလုပ်ငန်းတွေအတွက်တနည်းအားဖြင့်မှာပဲအပြီးလုပ်ပေးတဲ့စနစ်ကိုတီလဝါအထူးစီးပွားရေးဆောင်မှာတုံးနေပြီဖြစ်ပြီးတခြားစီးပွားရေးဆောင်တွေနဲ့ရင်းနှီးမြှုပ်နှံမှုကော်မရှင်မှာလည်းအသုံးပြုသွားမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်မြန်မာပြည်သူရဲ့85ရာခိုင်နှုန်းကဘဏ်စင်းမရှိတဲ့အကြောင်းဘဏ်အကျွေးဝယ်ကတ်သုံးနိုင်တဲ့မြန်မာပြည်သူက900ခိုင်နှုန်းသာရှိတယ်လို့ထောက်ပြပေးဘဏ်လုပ်ငန်းစီးမြင်စည်းကမ်းတွေကိုရှော့ချကာရင်းနှီးမြှုပ်နှံမှုတွေလမ်းဖွင့်ပေးဖို့ဆောင်ရွက်မယ်အကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာပဲအာဆီယံ10နိုင်ငံနဲ့ဒေသတွင်း6နိုင်ငံတို့ပါဝင်မဲ့ဒေသတွင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP သဘောတူညီချက်အတွက်ဆွေးနွေးပွဲကိုလည်းဒေါအောင်ဆန်းစုကြည်တက်ရောက်ပါတယ်။မြန်မာပါဝင်ဒေသတွင်း16နိုင်ငံပါဝင်မဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မူချမ်းရပြီလို့အာဆီယံအလှည့်ကြဥက္ကဋ္ဌထိုင်းနိုင်ငံကတင်းနှင်းကနေနေထုံးကအကြေညာပါတယ်။ဒါပေမဲ့ လာမယ့်နှစ်ဆန်းပိုင်းလက်မှတ်မထိုးခင်အရေးကြီးအချက်တချို့ကိုဆွေးနွေးညှိနှိုင်းဖို့လိုသေးတယ်ဆိုတာကိုလည်းတာဝန်ရှိသူတွေကအသိအမှတ်ပြုပြောပါတယ် RCEP လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကတော့အာဆီယံ10နိုင်ငံနဲ့တရုတ်ဂျပန်အိန္ဒိယတို့ပါတဲ့တခြားနိုင်ငံ6ခုကြားကုန်သွယ်ရေးတိုးမြင့်နိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒီ16နိုင်ငံတည်းက15နိုင်ငံအနေနဲ့ဒီနှစ်ကုန်ပိုင်းလောက်မှာအပိသက်ဆွေးနွေးညှိနှိုင်းနိုင်မဲ့အလားအလာရှိပြီးလာမယ့်နှစ်အစောပိုင်းမှာလက်မှတ်ထိုးနိုင်လိမ့်မယ်လို့အာဆီယံထိပ်သီးဆွေးနွေးပွဲတွေပြင်ပမှာတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချွန်းကသတင်းထုတ်တွေကိုပြောပါတယ်ဒီသဘောတူညီချက်ပြီးပြတ်သွားချိန်မှာအိန္ဒိယကလည်းပါဖို့အဆင့်သင့်ရှိတယ်လို့လည်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒါပေမဲ့အိန္ဒိယဘက်ကတော့ဒီသဘောတူညီချက်ကြောင့်အိန္ဒိယဈေးကွက်အတွင်းတရုတ်ပစ္စည်းတွေအလုံးအရင့်နဲ့ရောက်လာမဲ့အပေါ်စိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
။မတ်သိန်ကြီးထိုက်ပြောပြသွားတာပါရှင်။ကဘာပေါ်ကဆေးရည်ပฏิပခတွေမှာလက်နက်ထိမှန်တဲ့လူနာတွေကိုအရေးပေါ်ကုသပေးနေတဲ့ Free Burma Rangers FBR အဖွဲ့ကအသက်39နှစ်အရွယ်ကချင်တိုင်းဒေသဇော်ဆိုင်ဟာတူရကီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလ3ရက်နေ့ကဒုံးကျည်ထိမှန်ပြီးတည်ဆုံခဲ့ပါတယ်။ဇော်ဆိုင်ဟာ FBR အဖွဲ့ဝင်တအုပ်ဖြစ်2016ခုနှစ်ကတည်းကဆီးရီးယားနဲ့အီရတ်နိုင်ငံတွေကတိုက်ပွဲတွေမှာလူနာတွေကိုတွားရောက်ကယ်တင်နေပြီးဆိုးရွားလာတဲ့တိုက်ပွဲတွေကိုကဘာတိအောင်ဗီဒီယိုမှတ်တမ်းရိုက်ကူးနေသူလည်းဖြစ်ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အမေရိကန်နဲ့တူရကီအစိုးရနှစ်ဖက်သဘောတူညီချက်အရဆီးရီးယားမြောက်ပိုင်းခတ်တဘုံတွေအခြေစိုက်တဲ့ဒေသမှာအမေရိကန်တပ်တွေအောက်တိုဘာလ6ရက်နေ့ကစုခွာပေးခဲ့ပြီးတဲ့နောက်အောက်တိုဘာလ9ရက်နေ့မှာပဲတူရကီဘက်ကမြေပြင်သားမကလေကြောင်းနဲ့ပါစတင်တိုက်ခိုက်ခဲ့တာကြောင့်အဲ့ဒီဒေသမှာတိုက်ပွဲတွေပြင်းထန်နေခဲ့တာပါ Free Burma Rangers FBR အဖွဲ့ကမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေတွင်မကအဲ့ဒီလိုကဘာမှာဖြစ်နေတဲ့ပဋိပက္ခနေရာတွေကိုတွားရောက်ပြီးလက်နက်ထိမှန်သူတွေကိုကယ်တင်အရေးပေါ်ပြုစုကူတာပေးနေတဲ့အဖွဲ့ဖြစ်ပါတယ်။ FBR အဖွဲ့ဝင်ဇော်ဆိုင်ဟာအဖွဲ့နဲ့အတူဆီးရီးယားမြောက်ပိုင်းမှာလက်နက်ထိမှန်သူတွေကိုကယ်ဆယ်ရေးတွေလုပ်နေခြင်းနိုဝင်ဘာလ3ရက်နေ့ကတယ်တမီးယားမြို့နားမှာသူလိုက်ပါစီးနင်းလာတဲ့လူနာတင်ကားကိုတူရကီကြောထောက်နောက်ခံပေးထားတဲ့ Syria လူမျိုးရေးတပ်ဖက်ကပြစ်လိုက်တဲ့ဒုံးကျည်ထိမှန်ခဲ့တာကြောင့်နေရာမှာရင်ပွဲချင်းပြီးတည်ဆုံခဲ့ပါတယ်။ဇော်ဆိုင်တို့အဖွဲ့လိုက်ပါစီးနင်းလာတဲ့လူနာတင်ကားအပြစ်ခံရပြီးတည်ဆုံခဲ့ပုံအသေးစိတ်ကို FBR အဖွဲ့ခေါင်းဆောင် American စစ်တပ်အထူးတပ်ဖွဲ့ဝင်ဟောင်း David Eubank က FBR Facebook ကနေဗီဒီယိုနဲ့တိုက်ရိုက်ခုလိုပြောပြပါတယ်
။ Summer Northeast Syria.He was hit by a Turk and Free Syrian Army proxy.
Syria မြောက်ပိုင်းတယ်တမီးယားကနေကျွန်တော်တိုက်ရိုက်ပြောနေရပါ။ဇော်ဆိုင်ဟာတူရကီစစ်တပ်နဲ့တူရကီမဟာမိတ် Syria တပ်ဖွဲ့ကပစ်လိုက်တဲ့မော်တာဒါမှမဟုတ်ဒုံးကျည်ထိမှန်ပြီးတေဆုံးခဲ့တာပါ။အခုချိန်မှာကျွန်တော်တို့အတိအကျတော့မသိသေးပါဘူး။တိုက်ပွဲကလူနာတွေသွားကောက်တဲ့စုရံနေရာမှာရောက်နေခြင်းအဖြစ်ခံခဲ့ရတာပါ။မနေ့ကလည်းဒီနေရာမှာပဲတယ်လာတဲ့လူနာတွေကိုစုပြီးပြုစုနေခဲ့တာပါ။ဇော်လည်းဒီနေရာမှာရှိခဲ့ပါအဲ့ဒီချိန်ကလည်းကျွန်တော်တို့ဘက်ကတန်ချက်ကကားရီပေါ်ကတနတ်တွေဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့ပါတယ်။ဒီလိုပြစ်ခံရတဲ့အဖြစ်အပျက်တစ်ခုလုံးကိုဇော်ကိုရိုင်းမှတ်တမ်းတင်ရိုက်ကူးခဲ့ပါတယ်။ဒီပြစ်ခတ်မှုကိုကဘာတိအောင်တင်ပြဖို့မှတ်တမ်းဗီဒီယိုကိုလုပ်နေတဲ့အချိန်မှာသူတေဆုံးခဲ့တာဖြစ်ပါတယ်။ဒုံးကျည်ရဲ့ကြီးပူပါဇော်ဆိုင်လိုက်ပါစီးနေလာတဲ့လူနာတင်ကားနောက်ဆယ်မီတာအကွာကျရောက်ပေါက်ကွဲခဲ့တာဖြစ်ပါတယ်။
အလွန်ပြင်းထန်တဲ့ဒုံးကျည်ပေါက်ကွဲခဲ့တာဖြစ်တယ်လို့လဲ David Eubank ကဆိုပါတယ်သူတို့ကားကိုဒုံးကျည်ထိမှန်တဲ့အချိန်မှာဇော်ဆိုင်ဟာကားရဲ့နောက်ခံကနေအစင်းကားရှေ့ကမ်းမှာထိုင်နေတဲ့သူ့ကိုဗီဒီယိုကင်မရာလှမ်းပေးပြီးချိန်ကားပေါ်အတက်ခြေနင်းကုန်မှာခဏထိုင်နေတော့ဒုံးကျည်ကြောက်ပေါက်ကွဲထိမှန်ခဲ့တာကြောင့်ပွဲချင်းပြီးတိတ်ဆုံးခဲ့တယ်လို့ David Eubank ကဗီဒီယိုမှတ်တမ်းထဲမှာပြောသွားပါတယ်ဇော်ဆိုင်ပြန်ပြီးအသက်ရှင်လာမလားဆိုပြီးနှစ်နာရီကြာအောင်အရေးပေါ်ပြုစုရင်းနီးလန်းတွေနဲ့သူတို့စူးစမ်းခဲ့ပေမဲ့အသက်ပြန်ရှင်လာခဲ့ဘူးလို့လည်း David Eubank က One Day ကြွဲစွာပြောပြခဲ့ပါတယ်။ဇော်ဆိုင်ကိုယ်တိုင်လည်း Syria နဲ့ Iraq ကို2016ခုနှစ်ကတည်းကတွားရောက်ခဲ့တာဖြစ်ပြီးသူကိုယ်တိုင်အဲ့ဒီဒေသတွေကိုဘာကြောင့်တွားရောက်ပြီးကူညီခဲ့ရတယ်လဲဆိုတာကိုသူမသေးခင်ရိုက်ကူးထားတဲ့ FBR ရဲ့ဗီဒီယိုမှတ်တမ်းမှာအခုလိုပြောပြခဲ့ပါတယ်
။ Iraq Syria ကိုလည်းကျွန်တော်2016ခရီးကနေပြီးတော့ဆက်ပြီးတော့တွားလာအခောက်ရင်နဲ့ပြက်ကြည့်မယ်ဆိုရင်တော့ကိုခောက်တော့ရှိဘူးလို့ထင်တယ်အဲတခါတွားလို့ရှိရင်ကျွန်တော်တလကျော်နှစ်လလောက်ကြာတယ်အခုဆီးရီးယားကိုပြန်ထပ်ပြီးတော့လဲတွားချင်သေးရောဘာကြောင့်တွားချင်သေးလဲဆိုတော့ကိုအမှမပြီးသေးဘူးတိုက်ပွဲကအမှတိုက်ပွဲကဆက်တိုက်ပဲဖြစ်နေသေးတယ်အမှပြည်လူလူတွေက စတိုက်ပဲထွက်ပြေးနေတာပေါ့အဲ့ဒီဘေးလေးရလာတဲ့ဥစ္စာတွေကိုကျွန်တော်ဖြူပါမရင်းချာနေစေဝါတော်ကူတာတာတွေအစားတောက်တွေဖြန့်ဝေပေးတာတွေအဲ့ဒါတွေတွားလုပ်ပေးချင်သေးတယ်ပေါ့အဲ့ဒါမျိုးလုပ်နေတဲ့ချိန်မှာလည်းအမှန်ရှိတဲ့အဖြစ်ပြက်တွေကိုလည်းမတန်းနိုင်ပြန်တင်ချင်သေးတယ်ပေါ့
ဇော်ဆိုင်ဟာ2006ခုနှစ်ကတည်းက FB ကအဖွဲ့မှဆေးမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဗီဒီယိုမှတ်တမ်းရိုက်ကူးသူဖြစ်ပါတာဝန်ယူခဲ့သူလည်းဖြစ်ပါတယ်သူမှာဇနီးနဲ့သမီးတစ်ယောက်ကြံရိတ်ခဲ့ပါတယ်ကချင်တိုင်းရင်းသားဇော်ဆိုင်တယောက်အများအကျိုးအတွက်ဆောင်ရွက်ရင်းအသက်ပေးဆက်ခဲ့ရတဲ့အဖြစ်အတွက်ဝန်내ကြွယ်ကွဲမိတယ်လို့ဂုံယူမိကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်အန်ဆန်က VOE ကိုပြောပါတယ
်အင်မတန်ဝန်내တော့ပေါ့အဲ့တော့ဒီလောက်တော့မှကိုချိုးစွန့်ပြပတိုင်းတပါတော့မှကိုကြီးထောက်ပံ့နေသူတူတယောက်ကဒုက္ခအဲ့လေရောက်ကယ်လွတ်ဖို့အတွက်ကြိုးစားနေတဲ့လူတူတယောက်ကဆုံးပါသွားတယ်ဆိုတာတကယ်ကိုယူကျုံမြခံစားရပါတယ်
ဇော်ဆိုင်အသက်ပေးခဲ့တဲ့အဖြစ်ကိုစီးရီးယားကခတ်တွေအာရက်တွေနဲ့ခရီးယန်တွေလည်းဝန်းနေကြေကွဲမိတယ်လို့ဇော်ဆိုင်သူတို့အတွက်အကူအညီပေးခဲ့မှုကိုလည်းကျေးဇူးတင်ကြောင်းလာရောက်ပြောဆိုခဲ့ကြတယ်လို့လည်း FBR အဖွဲ့ကောင်းဆောင်ဒေးဗစ်ယူဘန်ခပြောပါတယ်ရှင
်ရရှိမှာခင်ဗျမြမယူရနှစ်သစ်တကြံကာလမှာတန်ကြပ်နဲ့ဝေဖန်မိလို့ဖန်ခါရတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြပ်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်။ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တက်ကြွသူတော်များများဖန်ခံကြတရားစွဲခံကြရပါတယ်။လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတက်ကိုအမှတ်ကန်ချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်စနေမြန်မာလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voenews.com ဖြစ်ပါတယ်။ပါဝင်စနေမြန်မာကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါနေ့ဒီကနေ့ညမှာတင်ဆက်မဲ့ကုသညုံရဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ဆက်လက်ပြီးတော့ကျမတို့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါ။မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာရည်ရွယ်ထားသလိုနျူကလ িয়ার ကင်းစင်ရေးအလားအလာတွေဖြစ်ပေါ်မလာစေပါဘူး။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားတာမန်ပြည်သူတွေပေါ်မှာတော့အေးအမှစိုးကျိုးတွေတက်ရောက်နေကြောင်းနိုင်ငံပေါင်းစုံကဘာသာရပ်ဆိုင်ရာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ရဲ့အစီရင်ခံစာမှာပါရှိပါတယ်။ဒီအစီရင်ခံစာဟာဒဏ်ခတ်ပိတ်ဆို့မှုကတိုင်းသူပြည်သားတွေအပေါ်ဘလောက်တက်ရောက်မှုရှိသလဲဆိုတာကိုပထမဆုံးကြေကြေပြန့်ပြန့်လေ့လာရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်။ဂျနီဗာကလီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။အမေရိကန်ပြည်ထောင်စုနဲ့ဆက်ဆက်ဆွေးနွေးမှုတွေပိုပြီးလှုပ်လာစေဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂက2016ခုနှစ်ကစလို့မြောက်ကိုရီးယားနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုပိုပြီးတင်းကြပ်လှုပ်ဆောင်ခဲ့ပါတယ်။ဒီနီလန်ကတကယ်တော့လက်တွေ့မှာအလုံးမဖြစ်ပဲဆွေးနွေးပွဲတွေသာရှင်မတိုးနောက်ဆုတ်တာဖြစ်နေခဲ့ရပါတယ်။ဒဏ်ခတ်ပိတ်ဆို့မှုရဲ့အကျိုးသက်ရောက်မှုကိုလေ့လာခဲ့တဲ့အဖွဲ့ရဲ့အစီရင်ခံစာတစ်စောင်ကိုရေးသားသူတွေကမြောက်ကိုရီးယားအာဏာရှင်အတိုင်းအဝိုင်းကိုပြစ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေမထီရောက်ပဲတာမန်ပြည်သူတွေအပေါ်မှာသာစူးကျူးတွေအလွန်အမင်းတက်ရောက်နေတယ်လို့ဆိုပါတယ်။အထူးသဖြင့်အမျိုးသမီးတွေနဲ့ကလေးတွေပေါ်မှာတက်ရောက်နေတာပါ။ပိတ်ဆို့မှုဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေနဲ့တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအပေါ်မှာပြောင်းပြန်အကျိုးသက်ရောက်မှုရှိနေတယ်လို့လည်းအစိုးရကစာကဆိုပါတယ်။ကုလသမဂ္ဂအေဂျင်စီတွေရဲ့စီးရင်စရာတွေကိုကုကရေးသားထားတဲ့အဲ့ဒီအစိုးရကစာကိုရေးသားသူတွေကမြောက်ကိုရီးယားလူဦးရေ40ရာခိုင်နှုန်းဟာငတ်မော့နေတာကြောင့်ကိုကြီးအလွန်မင်းလိုအပ်နေပြီး10ယောက်မှ6ယောက်ဟာတန်ရှင်းတဲ့တောက်သုံးရည်မရရှိကြသလိုကလေးငယ်တွေကြားမှာလည်းအဟာရဓာတ်ချို့တက်မှုနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်ခရစ်စတီယန်ကတော့ကိုရီးယားပဋိပက္ခအဆုံးသက်ရေးကြိုးပမ်းနေတဲ့ Women Cross DMZ အဖွဲ့ကိုတည်ထောင်သူဖြစ်ပါတယ်သူကဒဏ်ခတ်ပိတ်ဆို့မှုဟာစေဝါစိုက်ပျိုးရေးကဏ္ဍအစအစထုတ်လို့ရေးမှလိုအပ်တဲ့သွင်းကုန်ပစ္စည်းတွေကိုကန့်သတ်ထားကြောင်းဒီသွင်းကုန်တွေမရှိတာဟာအမေရိကန်ကိုရီးယားပြည်သူအများစုရဲ့ဘဝတွေကိုအန္တရာယ်ပြုချိန်ချောင်နေကြောင်းပြောပါတယ်
။ They assessed that nearly 4000 people died in 2018 as a result of
မြောက်ကိုရီးယားရဲ့ဝင်လာရမယ့်ပစ္စည်းတွေပိတ်ဆို့ခံရလို့နှောင့်နှေးခဲ့တာကြောင့်2018ခုနှစ်ထဲမှာလူ4000နီးပါးလောက်အသက်တည်ဆုံးခဲ့ရတယ်လို့အစိုးရကစာရေးသူတွေကတွက်ချက်ခဲ့ကြတယ်။ ငွေကြေးမလုံလောက်တာကြောင့်လည်းဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်ကတော့ကုလသမဂ္ဂအေဂျင်စီတွေဟာသူတို့လိုအပ်တဲ့ American Dollar 111တန်းရဲ့21ရာခိုင်နှုန်းပဲရလို့ဒေါ်လာ89တန်းလောက်ကွာဟနေခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ကစင်ကာပူနိုင်ငံမှာ American သမ္မတ Donald Trump နဲ့ Korean ကောင်းဆောင် Kim Jong Un တို့နျူကလ িয়ার ကိစ္စသမိုင်းဝင်ဆွေးနွေးပွဲကျင်းပပြီးနောက်ပိုင်းမှာတိုးတက်မှုတစ်စုံတစ်ရာမရရှိခဲ့ကြပါဘူး။အမေရိကန်တို့အနေနဲ့တန်ခတ်ပိတ်ဆို့မှုတွေကိုတစ်စိတ်တစ်ပိုင်းရှော့ပေါပေးခြင်းအပြင်လည်းတိုးတက်မှုရှိလိမ့်မယ်လို့ခရစ်စတီအန်ကယုံကြည်နေပါတယ်
။ This is something that the United States can do. It wouldn't do anything to cost anything to US taxpayers.
ဒါကအမေရိကန်ဘက်ကလုပ်ပေးနိုင်တဲ့ကိစ္စတစ်ခုပါ။အမေရိကန်ပြည်သူတွေဘက်ကဘာမှကုန်ကျစရာမရှိပါဘူး။ဒီလိုလုပ်ပေးရင်ရေရှည်သွားမဲ့လမ်းအတွက်ခိုင်မာတဲ့ခြေလမ်းတစ်လမ်းဖြစ်သွားနိုင်ပါတယ်။မြောက်ကိုရီးယားတွေအတွက်အခြေခံလုံခြုံစိတ်ချရမှုကလည်းနောက်ဆုံးငြိမ်းချမ်းရေးသဘောတူစာချုပ်နဲ့နျူကလ িয়ার ကင်းမဲ့ရေးအထိဥတီသွားနိုင်တဲ့တဆင့်ချင်းချဲ့ကပ်မှုအဆင့်ကိုရောက်သွားနိုင်ပါတယ်
။ Trump နဲ့ Kim တို့ကတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာနောက်တစ်ကြိမ်တွေ့ဆုံဆွေးနွေးကြပြီးတဲ့နောက်ဘာသဘောတူညီချက်မှမရဘဲဆွေးနွေးပွဲကိုအဆုံးသတ်ခဲ့ကြပါတယ်။ Women Cross DMZ အဖွဲ့ကိုတူထောင်သူ Christine Ann က American နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးပွဲမှာအမျိုးသမီးတွေပါဝင်ဖို့လိုအပ်ကြောင်းလေလာတွေ့ရှိချက်တွေအရငင်းကြေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်လာရင်အဆုံးတစ်နေ့မှာသဘောတူညီချက်ရဖို့ကိုဦးတည်စေသလိုရရှိတဲ့ငင်းကြေးဟာလည်းရေရှည်တည်တံ့ခံရတယ်လို့လည်းထောက်ပြပြောဆိုထားပါတယ်ခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါအင်္ဂါနေ့နနက်ခင်း VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ်ကျမတို့ VOE မြန်မာပိုင်းကနေအပတ်စဉ်ကဏ္ဍတွေထုတ်လွှင့်နေတဲ့ရက်တွေကိုအပြောင်းလဲတွေကျမတို့အခုပြုလုပ်တဲ့အတွက်ကြောင့်ခရိုင်းဒီဒုတိယပိုင်းနာရီဝက်မှာထုတ်လွှင့်နေတဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုအခုထုတ်လွှင့်မှာပါမတ်ဤတန်စင်ကနေတင်ဆက်ထားပါတယ်ရှင်
ခက်ခဲတဲ့ရွေးချယ်မှုတွေနဲ့ရင်ဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေဆိုတဲ့ခေါင်းစဉ်နဲ့ဆာရာမတ်နဲ့ရက်ဒဝန်အာမက်တို့ကနိုဝင်ဘာလ၄ရက်နေ့တုန်းကရေးထားတာကို theguardian.com မှာဖတ်ရပါတယ်။မြန်မာနိုင်ငံကလည်းနိုင်ငံသားဖြစ်ခွင့်မပေးတဲ့အခြေအနေမှာရိုဟင်ဂျာတွေအနေနဲ့ဆူရတဲ့အခြေအနေတွေနဲ့ဒုက္ခသည်စခန်းတွေမှာပဲဆက်နေမလား၊ဝေးလံခေါင်းဖျားတဲ့ကျွန်းကိုပဲသွားမလား၊ရွေးချယ်ရခံနေတယ်လို့ရေးသားထားပါတယ်။ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ Cox's Bazar မှာဒီလပိုင်းအတွင်းနင်းထိုင်ရေးအခြေအနေတွေကပိုပြီးတော့ဆိုးလာနေတာကြောင့်အခြေအနေပိုကောင်းမယ်လို့ယူဆရတဲ့ဝေးလံနဲ့ passenger ကျွန်းစီကိုသွားနေဖို့ဒုက္ခသည်တွေစဉ်းစားလာကြတယ်လို့ဆိုပါတယ်။မွေးရည်ကိုင်းလုပ်ငန်းတွေစခန်းတွေထဲမှာရှိနေတယ်လို့သတင်းရတဲ့အတွက်အစိုးရကစစ်ဆေးရေးလှုပ်ဆောင်နေတာကြောင့်ဈေးဆိုင်တွေပိတ်ခိုင်းတာ၊ internet ဝန်ဆောင်မှုတွေဖျက်ချောက်တာတွေနဲ့ညမထွက်ရအမိန့်ချမှတ်ထားတာတွေရှိတယ်လို့ဆိုပါတယ်။ဈေးဆိုင်တွေပိတ်ရတာကြောင့်ဒုက္ခသည်တွေရဲ့ဝင်ငွေရတဲ့လမ်းပိတ်သွားရသလိုခြံစည်းရိုးကာရာတွေနဲ့ညမထွက်ရအမိန့်တွေကြောင့်လည်းလွတ်လပ်စွာသွားလာခွင့်မရှိတဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တယောက်ကိုကူကားပြီးတော့ရေးထားပါတယ်။အင်တာနက်ဝန်ဆောင်မှုမရှိတာကြောင့်လည်းပြည်ပကအမျိုးတွေနဲ့ဆက်သွယ်ရခက်ခဲနေတဲ့အကြောင်းဒုက္ခသည်တယောက်ကဆောင်းမရှိနေကိုပြောပြပါတယ်။အစိုးရရဲ့ပြီးခဲ့တဲ့လတုန်းကညွှန်ကြားချက်ကြောင့် NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကရိုဟင်ဂျာဒုက္ခသည်တွေကိုအလုံးမခံတော့ဘူးလို့လည်းဆိုပါတယ်။ဤနှောင်းကတော့သူတို့ဆန္ဒအလျောက်ကုန်ထမ်းသူတွေညာဆောင်တဲ့ဆောက်လုပ်ရဲ့အလုံးကျန်းသမားအဖြစ်အလုပ်ပေးပိုင်ခွင့်ရှိခဲ့တယ်လို့လည်းရေးသားထားပါတယ်။ဒုက္ခတဲ့တောင်းတဲ့ချီကိုဝေးလံတဲ့ပါစန်ချာကျိုးမှာပြောင်းချွေထားဖို့စီစဉ်နေတယ်လို့လည်းရေးသားထားတာပါ။စခန်းမှာနေရာထက်ဆိုင်ရင်ပူကောင်းတဲ့ချီနေတွေကိုမျှော်လင့်ပြီးတော့ပြောင်းဖို့စီရင်ပေးထားသူတွေရှိတယ်လို့ရေပတ်လေဝိုင်းရံတဲ့သမုတ်တရားအလဲမှာရေးကြည့်လို့ရှိရင်ပြေးကြမရှိမှာကိုစိုးရိမ်နေသူတွေလည်းရှိတယ်လို့ဖော်ပြထားပါတယ်။အိမ်ပြန်ကျင်တာထပ်ပို့ပြီးတော့ဘာမှတောင်းဆိုလို့ရမရှိပါဘူးဆိုပြီးတော့ရိုဟင်ဂျာဒုက္ခသည်တယောက်ရဲ့အပြောကိုလည်းကိုကဖော်ပြထားတာကိုဖတ်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုကျမတို့ထုတ်လွှင့်နေတဲ့မီတာလိုင်းတွေကတော့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ဒါအပြင်ကျမတို့ဒီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ရွက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ။အ
ဲဈေးကွက်တွေကတော့အများစုကတော့အခွန်မဆောင်ကျင်ရောက်ဘူး။ဒါပါပဲ။ဘဝရင်တော့ဆောင်တဲ့တော့ကြောင့်မလို့ဟိုသက်ဆန်ထက်ပြီးကုန်တော့မဆောင်ကျင်ကြဘူးနော်။ဒီလေက
ဒါကတော့ကားအခွန်ငွေဆောင်ရတဲ့ကိစ္စနဲ့ပတ်သက်ပြီးစီးပွားရေးကဏ္ဍမှာတင်ဆက်တဲ့အခါအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါတက်တန်ရောင်သတင်းလွှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အခုတော့မြင့်မခမီဒီယာကတင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်ကိုအရင်ဆုံးတင်ပြမှာပ
ကြရင်နဲ့ပြည်သူဆက်ဆံရေးဦးစီးဌာနရုံးတွေမှာအစိုးရစာကြည့်တိုက်တွေဖွင့်လှစ်ပေးထားပြီးပြည်သူမဆိုသွားရောက်ဖတ်ရှုငှားရမ်းလို့ရပါတယ်။စာဖတ်ဝါသနာပါသူတွေစာပေအဖွဲ့အစည်းတွေကလည်းကိုတူကိုထစာကြည့်တိုက်တွေကိုရက်ွက်ကြေးရွာတွေမှာခုအစီအစဉ်နဲ့ကိုထူထောင်လာကြပါတယ်။ဒါကြောင့်မို့စာကြည့်တိုက်တွေအတော်သင့်ရှိလာပြီဆိုပေမဲ့ကျောင်းသားလူငယ်တွေစာဖတ်ရှင်စိတ်ရှိလာဖို့နဲ့စာကြည့်တိုက်တွေကိုအသုံးချဖို့လည်းလိုနေသေးတယ်လို့စာကြည့်တိုက်တွေဖွင့်လှစ်နေသူတွေကဆိုပါတယ်။ပညာရေးစနစ်မှာစာတင်ကြားတဲ့ပုံစံအပြောင်းလဲဖြစ်လာရင်တော့စာကြည့်တိုက်တွေကိုအသုံးပြုမှုတိုးတက်လာနိုင်မယ်လို့စာကြည့်တိုက်များကွန်ရက်မှဥဆောင်ညွှန်ကြားသူဦးမောင်မောင်ဆိုကအခုလိုပြောပါတယ
်ဆိုတော့ကျွန်တော်တို့ရဲ့ပညာရေးစနစ်ကစာရက်အသုံးပြုတဲ့ပညာရေးစနစ်မဟုတ်ရင်စာရက်ကိုအသုံးပြုကိုခတ်တယ်ဆိုတော့နိုင်ငံကမှရှင်းတယ်သူကကျောင်းမှာသူတို့ကဒီဘယ်ချက်ချက်ပဲပြေးတာပြီးရင်စာရက်မှာတွားပြီးတော့မှကိုယ့်ဟာကိုလမ်းမလို့ရတာဆိုတော့အဲ့ဒါမျိုးကျွန်တော်တို့ကအားနေတယ်အဲ့တော့ပညာရေးစနစ်ကိုကျွန်တော်ချိန်ဖို့လိုတယ်ဆိုတော့အခုဆိုရင်လည်းဒီအခြေခံပညာရေးဆက်ပြီးတော့မှ library ကိုအသုံးပြုတာလေးတွေကျွန်တော်ထည့်သွင်းလာပြီဆိုတော့ကျွန်တော်ထင်ပါတယ်ဒီရာကိုတခြားလေးဆက်လက်အကောင့်နဲ့ဖွင့်နိုင်တယ်အရှင်ကိုမပြတ်ဆက်လုပ်ွားနိုင်ရင်တော့ပိုကောင်းလာနိုင်မယ
်ဒါအပြင်စာကြည့်တဲ့ပုံစံကိုပြောင်းလဲပြင်ဆင်တာတွေစာကြည့်တဲ့အင်္ဂါရက်တွေပြည့်စုံအောင်ဖြည့်ဆည်းပေးတာတွေနဲ့အစိုးရအတိအမှတ်ပြုပြီးအထောက်ပံ့ပေးတာတွေလည်းလိုအပ်နေတယ်လို့ဥမ္မမော်ဆိုကဆက်ပြောပါတယ
်ကျွန်တော်တို့ဒီလေ့လာကြည့်တဲ့လောက်ဆိုရင်တော့ဟိုမှာဒီရန်ကုန်မှာဆိုရင်တော့ဒီပညာရေးစာကြည့်တဲ့၄၅ခုလောက်ကတော့အစ်စ်ဖြစ်တာမျိုးတွေရှိတယ်။အဲနေနေမှာဆိုတဲ့ချို့တွေကမဆိုးပါဘူး။သူတို့ဒီစာအုပ်ဒါဖတ်ကြတာမျိုးတွေရှိတယ်။သူတို့လည်းတော်တော်လေးတော့ဖြည့်ဆည်းထားပေးတယ်။သူက internet line တွေပါလေရအောင်သူလုပ်ထားပေးရှိတယ်။ဒါပေမဲ့ခုနကျွန်တော်ပြောတဲ့အချက်ကဒီလူလူပါဝင်တဲ့ပုံစံကအားနည်းနေတယ်။ဆိုတော့အဲ့ဒါကိုသူတို့ကြည်ကြဲပဲမှလုပ်ဖို့လိုတယ်။ဆိုတော့လူလူကကိုယ်စာကြည့်ရိုက်လို့သဘောထားတယ်။ကိုယ်ပိုင်လို့သဘောထားပြီးတော့မှဒီကျွန်တော်တို့ဒီပူပေါင်းပါဝင်တယ်ပေါ့။ဥပမာသာပြောဟိုလူရတဲ့အမှန်တမ်းများဖြည့်ဆည်းပြီးတော့မှလောက်ရှောင်းမှုလောက်ဆောင်တာမျိုးဥမာကလေးကြီးစာဖတ်ဖို့ဆိုရင်ကျွန်တော်တို့အဖွဲ့တွေရရင်တော့တွားပြီးတော့အဲ့မှာကိုယ်တိုင်ကိုယ်ငွေကြီးနဲ့လောက်တာမျိုးလေးလုပ်ဖို့လိုတယ်ပေါ့နော်အားလုံးပါဝင်တဲ့ပုံစံကိုဖော်ဆောင်နိုင်ရင်တော့ပြင်ကြားရေးတွေအကောင်းလာမယ်အခုကတော့ရုံးပုံစံနဲ့ဆန်နေလို့ပဲကျွန်တော်တို့မှတ်ချက်ပြုချင်ပါတယ
်လူငယ်တွေစာပေဖတ်ချူလာဖို့ဆိုရကလည်းစာပေပွဲတော်လုပ်ပေးတာတွေစာကြည့်တိုက်တချို့ကိုပြုပြင်ပြောင်းလဲပေးတာတွေစာကြည့်တိုက်မှုတွေကိုအရေးသွေးမြင့်တင်တန်းပို့ချပေးတာတွေလုပ်ဆောင်နေပါတယ်စာကြည့်တိုက်တွေရှိနေုံတွေမကပဲကျောင်းသားလူငယ်တွေစာဖတ်တဲ့လေ့ကျင့်ရှိဖို့ငယ်စဉ်ကလေးဘဝတွေကစာအုပ်စာပေတွေနဲ့နှီးစပ်အောင်မိဘတွေကလှုပ်ဆောင်ပေးတင်တယ်လို့ရွှေလျားစာကြည့်တိုက်လှုပ်ဆောင်နေတဲ့ဦးမျိုးမင်းထွန်းကပြောပါတယ
်ဖြစ်စေချင်တာကတော့ပြည်သူတွေကိုလည်းပဲသိစေချင်တာကျွန်တော်ငငယ်တော့အလိုမျိုးပဲကျွန်တော်တို့စာအုပ်ကင်ပြီးဆိုအမေဖေတွေကနေပြောဟာအပြင်စာတွေမလုံးနဲ့ကျောင်းစာတွေပဲလုံးဒါတွေကအပြင်စာတွေကဟိုမင်းတို့တက္ကသိုလ်ပြီးသွားတော့မှလုံးဆိုတဲ့ဟာမျိုးဒါတွေကတကယ်ပြောလို့ရှိရင်ကလေးတွေရဲ့ဒီစာဖတ်ခြင်းစိတ်တွေအများကြီးအဟန့်သားပေးတဲ့လူမှုပုံစံပါတကယ်ပြောလို့ရှိရင်ကလေးတွေစာဖတ်တာအရန်ကောင်းတယ်ခုနောက်လိုမျိုးကလေးတွေမလိမ္မာဘူးဆိုရယ်ဆိုရင်သူတို့တွေကိုဒီစာရအများများပေးဖတ်လိုက်ဘလို့ပုံစံမျိုးတွေကတော့လူတွေကြိုက်တယ်ဘလို့ပုံစံမျိုးကလူတွေမကြိုက်ဘူးဆိုတော့စာအုပ်ထဲကသူတို့ရှာဖွေပြီးတွေးရှိသွားပါလိမ့်မယ်ဆိုတော့မိသားစုတွေကိုလည်းတိုက်တွန်းခြင်းတယ်ပြောလို့ရှိရင်စာဖတ်ဖို့ကြိုးစားနေတဲ့ညီညီမတွေကိုလည်းတိုက်တွန်းခြင်းတယ်အဲစာအုပ်တွေကနေပြီးတော့ဘဝသူတခြားဘဝတွေကိုကျွန်တော်တို့တွေးပြီးသွားပြီဆိုလို့ရှိရင်ကိုယ့်ရဲ့ဘဝကဘလို့ပုံစံမျိုးအကောင်းဆုံးဖြစ်မလဲဆိုတာကိုရှာဖွေတွေးရှိလာပါလိမ့်မယ်မဟုတ်လို့ရှိရင်ကိုကဘယ်လိုပုံစံမျိုးရှင်းသန်းရမလဲကိုရဲ့လူသားဖြစ်တည်မှုကဘာလဲဆိုတဲ့အဓိပ္ပာယ်ကိုတို့ဒီစာအုပ်တွေမထိတွေ့ခြင်းကတော့တို့တွေးအောင်ပါမဟုတ်ဘူး
ကလင်းငယ်တွေစာအုပ်စာပေဖတ်ချုပ်မှုအခြေအနေနဲ့ပတ်သက်လို့တာမွေမြို့နယ်မှာဖွင့်ထားတဲ့မြစ်တာညွန့်စာကြည့်တိုက်ကစာကြည့်တိုက်မှုဦးအောင်စိုးကသူ့အတွေ့အကြုံကိုပြောပါတယ်
။ဟောအဲ့ဒီကျွန်တော်အတွေ့အကြုံအဲ့ဒီတာမွေစာကြည့်တိုက်မှာ၃နှစ်ကျော်ကျော်ပဲအခုဒီမှာ၄လဒီတော်တွေမှာတော်မဆိုရင်တိတ်ဆူဝိုင်းတော့မရှိတော်တော်လေးစိတ်ဝင်စားကြပါတယ်အထူးသဖြင့်ကလေးပေါ့ကလေးပိတ်တတ်များတယ်အဲကလေးတွေနဲ့တူတူအဲ့ဒီသူတို့အိမ်ကနေပါလာတယ်မိသားစုတွေပေါ့လေအမေတွေအဖေတွေသူတို့မိသားစုတွေပါလာတဲ့အတွက်အားရစရာတချို့တော့ရှိပါတယ
်စာကြည့်တိုက်တွေဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်နေတဲ့စာကြည့်တိုက်များကွန်ရက်အနေနဲ့လဲကျောင်းသားလူငယ်တွေစာကြည့်တိုက်တွေနဲ့နှီးစပ်လာအောင်စာကြည့်တိုက်တွေမှာပကြီတင်တန်းပေးတာတွေစာကြည့်တိုက်ကောင်းတစ်ခုဖြစ်အောင်ကူညီပေးတာမျိုးတွေလှုပ်ဆောင်ပေးနေပါတယ်ဒါအပြင်စာကြည့်တိုက်တစ်ခုလို့အသုံးချနိုင်မဲ့ Save the Library Mobile Application ကိုထုတ်လုပ်ထားပြီးအဲ့ဒီ Application ကနေစာအုပ်တွေအသံဖိုင်တွေအချက်လက်တွေမှတ်စုတွေကိုရယူနိုင်တယ်လို့သိရပါတယ်။ကျွန်တော်ထူးဆက်ပါမြန်မာခန့်သတင်း Agency ကနေ VOA တို့ပေးပို့လိုက်တာပ
ါ။မြန်မာခန့်သတင်း Agency ကတင်ဆက်တဲ့မြန်မာတခွင့်အစီအစဉ်ကိုနားဆင်ရပြီးရဲ့နောက်မှာတော့ကျွန်တော်တို့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါ။မော်တော်ယာဉ်ပိုင်ရှင်တွေအခွန်ဆောင်မှယင်မှတ်ပုံတင်ခွင့်ပေးမဲ့ကညာနာကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနရဲ့ကြေညာချက်ကလာမယ့်2020ပြည့်ဇန်နဝါရီလ1ရက်နေ့ကစလို့တက်ရောက်မှာဖြစ်ပါတယ်။အရင်ကကားတစီးကို15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းကြားအခွန်ကောက်တာကနေအခုဆိုရင်3ရာခိုင်နှုန်းပဲပေးပြီးယင်ပိုင်ရှင်အမည်လိပ်စာမှန်မှန်ကန်ကန်ပြောင်းလဲနိုင်မဲ့အခွင့်အရေးလို့ကညာနာကကြေညာထားတာပါ။ကညာနာကမကြေညာခင်တည်င်းပေါက်ကြားတယ်ဆိုပြီးလဲဝေဖန်သံတွေထွက်ခဲ့တဲ့မော်တော်ယာဉ်အခွန်ပေးဆောင်ရမယ့်စီးမြင်တစ်ကအလုတ်ဖြစ်လာနိုင်ပါသလားဆိုတာကိုကားထုတ်လုပ်ရေးလုပ်ငန်းရှင်တအုပ်ဖြစ်တဲ့ဒေါက်တာဆိုးထွန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီတည်င်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြမှာပါရှင်
ညခွန်ကအနေနဲ့ဘူဝေကုန်မပြနိုင်တဲ့သူကောက်တာပေါ့နော်။ညာနာကောက်တာတော့မဟုတ်ဘူး။ညာနာတော့နာမည်ပြောင်းဖို့အတွက်ဟွာပြည့်တဲ့ဘုံ။ရင်တော့တော့တရားညာနာအနေနဲ့နာမည်မပြောင်းလဲရတယ်ဆိုလက်ခံထားတာပေါ့နော်။အခုကတော့နာမည်မပြောင်းရင်ဆိုတာလည်း cancel လို့မရတယ်ဆိုတာမျိုးပေါ့နော်။တော့ရတယ်တော့ကောက်တယ်ဆိုတော့ဒီညာနာနဲ့တော့မဆိုင်ဘူး။ဒါပြီးနေခုံတော့ဆောင်းပါမယ်နော်။သူကပေါ့တကယ်တော့ကိုယ့်ရဲ့ဒီ registration တော့မှန်သွားတာပေါ့နော်။ဒီနေ့တော့ခုနံပဲမဟုတ်ဘူးเนาะအခုတော့ခုနံပဲကိုလေးဆရာကတော့ဒီဥနာဘုတ်ထဲမပိုင်ဆိုင်မှုဆောက်ဥထဲမှာဒီ decision မှန်သွားတယ်။မှန်တော့ဒီသူ့အနေနဲ့ကတော့ဒါဒီမှုဖြစ်တယ်ကားတိုက်ရဲဆိုတော့နိုင်လို့ဆိုရတာပေါ့နော်ဖြစ်တာ။ဒီမှာနှစ်ကတော့ပိုင်ဆိုင်မှုအနေနဲ့ပြောရတော့လေဒီခုကင်းဖြစ်တဲ့နေရာမှာခုနံပဲတော့ပြောရတာပို့ပြီးဆင်ပြေတော့ဒီကြတော့မှုဖြစ်တယ်ကားခိုးသွားတယ်တခုကိုတုံးတဲ့နေရာမှာပြဿနာမျိုးဖြစ်တယ်เนาะ။ဒီဒီနေ့ကတော့တခုကတော့ကောက်ပြန်ပြီးခေါ်ဆောင်လိုက်တော့3ရက်နေတော့ပြန်ရောင်းလိုက်ရပေါ့နော်။မတင်းသိနေရတဲ့ကောက်ခေါ်ဆောင်လိုက်တယ်ခေါင်းပြန်ရောင်းလိုက်ဒီသိနေရဟုတ်တယ်ဒီ primary ခေါ်မျိုးကြီးပေါ့နော်ခေါ်ဆောင်ပြီးလို့ဖြစ်သွားတာ
။ဒီကွက်ဆိုင်ရာတရင်အချက်လက်ကိုဒီလိုကြိုရတယ်ကြိုပြီးတော့ပေါက်ကြားတယ်ဆိုတာမျိုးကအပြင်ဒီကားစီးကွက်တို့ဘာလို့မှရောဒါတည်းကထူကြိုရတဲ့လူကပို့ပြီးတော့အသုံးချတတ်ရင်အကျိုးရှိမသွားနိုင်ဘူးလားရှင်။ဆရာဒီဟာကဈေးကွက်ပေါ်မှာရောဒီလိုသတင်းချက်လက်ပေါက်ကြားမှုကဘလောက်အရေးကြီးပါလဲဆရာ
။အရင်တော့ခဏညိုညောင်းနေဒါအဲ့တဲ့အချိန်ကတော့တူပြီးပြည်တော့အကျိုးရှိတယ်နော်။ဘယ်နဲ့ပတ်အဲ့လိုရမှာလဲ။သူ့လိုက်ဝယ်ရတယ်ပါညာမလို့။အဲဒီကားအဆုတ်ကြီးနေမှာလိုက်ဝယ်တယ်ပေါ့နော်။ပုံလို့ရှိတယ်။ဒါခဏဘတ်ကားတွေညီတော့လူစီးစလေးထုတ်ပေးမယ်ပေါ့နော်။ဒါမျိုးတွေဒါတော့ဈေးကွက်ရတော့ဒီကျိုးတင်တော့တချို့လည်းဒီပုံမှာကျိုးရှိအောင်လုပ်တဲ့လူတွေရှိဖြစ်ဖြစ်တယ်လို့ပေါ့
ဈေးကွက်ထဲရရောဒီအခွန်300ခန့်လုံးစောင့်ပြီးတော့ဟိုအမီပြောင်းဖို့အပေါ်မှာဒီဈေးကွက်ထဲကတုံ့ပြန်ချက်ဘယ်လိုရှိပါလဲ
အဲဈေးကွက်ထဲကတော့အများစုကတော့အခွန်မဆောင်ကျင်ရောက်ဘူးဒါပါဖြင့်ဘဝရင်တော့ဆောင်တဲ့တော့ကြောင့်မလို့ဟိုသက်ဆန်ထက်ပြီးကုန်တော့မဆောင်ကျင်ကြဘူးနော်ဒီလူတွေကနောက်တစ်ခုကဒုတိယချက်ကတော့သူတို့ကျွန်တော်တို့စီမှာကားဟောင်းအရောင်းပဲလုပ်နေရလို့ရှိသေး။ဒီကားဟောင်းအရောင်းပဲလုပ်တဲ့ဟာတို့ကတော့တို့ကဝယ်တဲ့ရောင်းတဲ့လုပ်တဲ့နေရာမှာတို့တို့ကတော့အခွန်အဆောင်မဲ့ဆိုဒီဟာအတွက်ထက်ပြီးကုန်ကြနေမှာနော်
။ကားဟောင်းကကားတစ်ရောအခွန်နှုံးထားက300ခန့်လုံးကဒီ registration မှတ်ပုံတင်ကားကအတူတူပဲပေါ့
။ဒါမှတ်ပုံတင်ကားမဟုတ်ဘူး။ဒီဟာဒေတန်ကိုမှလာရင်အင်ကန်တက်ဆောင်တာရင်ဒီဝယ်ပြည့်ရင်ဒီဥစ္စာဆောင်ရမှာမလို့ဆိုတော့ ကျွန်တော်စီမှာအများစုအားဖြင့်ပုံမှန်ပုံမဆောင်တာများတယ်။ကွန် ID ရှိရတယ်လို့မရှိဘူးနော်။အစီအစဉ်တို့ကဒီကောင်းဝယ်တဲ့အိမ်ဝယ်တဲ့နေရာမှာဒီဆိုဆော့ fan ဘယ်ရရလဲဆိုတော့ပြခိုင်းမပြနိုင်ဘူး။မပြနိုင်တဲ့အတွက်ကြောင့်သူကအဲ့ဟာကိုခေါ်ဆောင်သွား။ဒါတို့ဒီဆိုဆော့ fan ပေါ့နော်။
ဝင်ငွေကွန်မပြနိုင်မဲနဲ့ဒီတိုင်းကားဝယ်ထားတဲ့သူတွေအနေနဲ့ဝင်ငွေကွန်300ခန့်လုံးစောင့်ပြီးတော့တရားဝင်လုပ်တင်တယ်လို့ဆရာထင်ပါသလား
အခုရှိတာပေါ့ကျွန်တော်တို့လည်းဒီမင်းကွန်မင်းရင်တော့တက်ကတော့ကိုကားကိုအမြဲစီးရကိုပိုင်စီးရလို့ပါတော့စောင့်ပြီးတော့ပြောင်းပြီးစီးရတော့ကိုဆင်ပြေတာပေါ့နော်ဟိုလမ်းစီဝင်ရတာခက်ပါပေါ့နော်နောက်တစ်ခုကျရရောင်းဝယ်လုပ်နေတဲ့ကားပေါ့နော်အားအောင်တော့ပြည်တယ်ရောင်းဝယ်လုပ်တဲ့ကားအဲဒီဟာတော့လည်းတော့လည်းမဆောင်မနဲ့သွားရတော့လည်းရတာပြီကားကိုပြန်အောင်မယ်ဆိုတဲ့ကားတော့တော့ပဲခုနကပဲပေါ့မယ်တခါပြန်ရောက်တော့ဒီရောက်ပါဖြစ်နေတာပေါ့နော်အဲဒီနှစ်ခုတော့ကျွန်တော်တို့ညံပြီးပါလားပြန်ရောက်ပါလားအဲ့ဒါချက်တော့ရှိ
လက်ရှိဒီအခွန်300ခန့်လို့ဆောင်ရမယ်ဆိုတဲ့ဟာကတကယ်တကယ်တမ်းလက်တွေ့မှာရောအလုပ်ဖြစ်လာနိုင်မှာမလားဆရာဘယ်လိုသုံးသပ်ပါလဲ
အဲခုကတော့ဒါကတော့ခဏနေပဲကားနံပါတ်ကြောင်းတာပြည်ပြည်အိမ်နံပါတ်ကြောင်းတာကားပါမဟုတ်ဘူးအိမ်ပြန်နေနံပါတ်ကြောင်းတာပြည်ပြည်ပေါ့နော်ဟိုလေဂျစ်စာကြောင်းရင်တော့300ရင်တော့ဆောင်ရမယ်တော့ရှိတာမဟုတ်မဆောင်ဘူးဆိုရင်တော့မပေးဘူးဒီသဘောတည်းလို့မပေးဘူးနော်အခုသူတွေကထောက်ပြတာပေါ့အမှန်တော့ဌာနမတူဘူးပေါ့နော်အဲဟိုဂျန်နက်တိုင်းကြီးပါတော့ရေစာလုပ်တဲ့စိစားဒီအခွန်နဲ့မဆိုင်ခွန်ပြရမှာမလို့ခွန်ကတိကျသွားလို့သက်ဆိုင်အောင်ခွန်ဝစီနာကောက်အောင်ပါဘောနော်ရေစာအတိကျလို့ခွန်အတိကျကောက်ဖို့ဒါကိုပြောတာဘောနော်ဒါပေမဲ့ဒီဆက်ဘဝဒီမှာကြာတော့ခုနလိုပေါ့ကျွန်တော်တို့ကဒီအဲ့လိုတော့လုပ်မယ်ဆိုရင်အများစုကခွန်မဆောင်ဘူးပေါ့မဆောင်တဲ့ပဲကြောင့်မို့သက်ဆိုင်အောင်ခွန်ဝစီနာကကိုင်းမနာကိုမိတော်ရက်ခံထားတဲ့ကြောင့်မို့သူကခွန်ဆောင်ပြီးရဆောင်လဲကြာမှာနောက်ဘုံတင်ပြီးပြည့်တယ်ဘောနော်အဲ့ဒီချက်ကိုသူကလက်ရှိမြင်သွားနေကြတာ
ဆရာတဘောကရောဘလို့ရှိပါလဲအ
ဲဒါတော့လေဆက်စုမှတ်စုမှာတော့ကျွန်တော်တို့နေနေပြောရတာခက်တယ်ဘောနော်ခုနလက်ရှိနေသားမှာတော့ဒီအခွန်အနှောင်းတုတ်ပေးနေရတာတော့ကျွန်တော်တို့ရှိပါများတယ်အဓိကတော့ကျွန်တော်တို့တော့မှာတော့ဒီအခွန်ဆောင်ဖို့အတွက်ကိုဒီကားရဲ့အိမ်တွေဝယ်မှမဟုတ်ဘူးပုံမှန်အခွန်ဆောင်ဖို့အတွက်ကိုကျွန်တော်တို့ကဒါခွန်နဲ့ပတ်သက်ပြီးတော့သဘောနဲ့ဆိုတော့အသိဉာဏ်တွေရှိတော့ဒီရှိတော့အောင်သောကပို့လို့ဒီလိုမျိုးမှာဒါတော့အဓိက root cause ပေါ့နော်အခြေခံချက်တဲ့
ဒီဘက်တချို့နိုင်ငံတွေမှာအထူးသဖြင့်ဒီဘက်နိုင်ငံကြီးတွေမှာဆိုရင်သူကအခွန်မဆောင်ရင်ဒါဟာကြီးမားတဲ့ပြစ်မှုဖြစ်ပါတယ်ဆရာအစိုးရဘက်ကလည်းအခွန်ကိစ္စကိုတင်းတင်းကြပ်ကြပ်ဟိုဆောင်ရွက်တဲ့သဘောမှာရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာရောက်တော့ရောဟိုလူတွေ awareness ရှိဖို့ဆိုတာထက်အစိုးရဘက်ကဟိုလှုပ်ထုံးလုံနေပိုင်းမှာတိတိကျကျကင်တွယ်လောက်ကင်နိုင်တဲ့အနေအထားရှိပါသလား
ကျွန်တော်မြင်တာကခေါင်းနဲ့ပတ်သက်တဲ့ system ပေါ့နော်ဒီသူပြတော့ဒီ online system database system ဒီဟာအဓိကလိုအပ်မှတင်တာပဲအခုအဲ့ဒီစနစ်မရှိဘူးနော်ကျွန်တော်ကပြင်ရမှာစနစ်ကိုပြင်ဖို့လိုတာပေါ့အခွန်ဆောင်ဖို့ဆိုတာဗဇက်ကပြောလို့နေလက်တွေမှာတကယ်ဆောင်တဲ့လူတော်မှာဟိုသင်တော့လိုတဲ့ကိုဆောင်ရမှာမဟုတ်ဘူးဒါနဲ့တန်းပြီးမှာကိုကျွန်တော် online နဲ့တင်ပြီး online payment နဲ့ပေးတယ်လို့ရတာမျိုးမဟုတ်ဘူးကျွန်တော်ကလက်ဆိုင်အခွန်ဝန်ကြီးဌာနကိုတွေ့ရတယ်ဒီနေရာမှာလည်းဒီရှိတဲ့ဝန်ထမ်းတွေအခွန်ဆောင်တဲ့လူတွေမမြအောင်အများတဲ့ခါကျကျွန်တော်တို့ကစောင့်ရတာပေါ့နော်။စောင့်တဲ့နေရာမှာလည်းသူတို့ဒီကွာ challenge ထုတ်သူ့အပံသွားစောင့်တော့သူ့အပံသူ့တတ်မှတ်တဲ့ပံသွားသွားရမှာတန်းစီပြီးစောင့်ရ။အဲအခွန်ဆောင်ရတဲ့လူတွေအတွက်လည်းဒါဤစီအောင်ပေါ့နော်။ကျွန်တော်မြင်တာစနစ်ကိုပြောင်းဖို့လိုတယ်။အဲတစ်ဖက်မှာလည်းသူကအခွန်ဆောင်တာနဲ့မဆောင်တာနဲ့ဘာမှကျွန်တော်တို့က incentive မရှိဘူး။အကြီးဦးဒီဒေတာတိုင်း incentive လည်းမရှိဘူး၊ရင်းရင်းလည်းမရှိဘူး။ကျွန်တော်ဒီမှာအခွန် ID ဆိုတာဒါ US လိုဟာမျိုးဆိုရင်ဒါဒါနဲ့ပေါ့ဒီဖြစ်ရတဲ့အကောင့် ID နဲ့ social security number ဆိုတော့ဖြစ်ရတာ။ဒါလို့ဒီမှာအကောင့် ID မရှိရမှာဆိုတော့များတာပေါ့နော်။အများစုကမရှိဘူး။ဒီ90ရဲ့နှုန်းကျော်ကအကောင့် ID ရှိဖို့ရှိ။ကုန်မလဲတော့ရှိတယ်ဆိုတော့ personal ID ရှိတယ်။ဒါတော့ဒီ90 95ရတော့ရှိတာ
။မတ်တင်ကီထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။အခုတော့မအေးတန်နာကျော်ရဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါ။
မင်္ဂလာပါရှင်အားလုံးဆင်းရဲပျော်ရွှင်ပေါ်ပါကြပါစေဒီဒီဘက်တက်တဲ့အောင်တင်းလာမှာတော့ရုပ်ရှင်ကြည့်ပရိသတ်တိုင်းအရင်ကြိုက်ကြတဲ့ထာမီတာရုပ်ရှင်ဇက်ကားရဲ့အဆက်ဇက်ကားအစ်တစ်ခုထွက်တော်မယ်လို့ဆိုပါတယ်ငွေရုပ်ရှင်ကအမင်းသမီးလည်းပြန်ပါပါမယ်တဲ့ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကတည်င်းတူတူတူအားတွေကိုပြောပြပေးသွားပါမယ် Hollywood ကထုတ်လုပ်တဲ့ Terminator နဲ့ Terminator 2 Judgment Day ရုပ်ရှင်ကားတွေမှာအဓိကဇာတ်ကောင်အမျိုးသမီး Sarah Connor နေရာမှာမူရင်းသရုပ်ဆောင်ခဲ့တဲ့မင်းသမီး Linda Hamilton ဟာအခုလာမဲ့ Terminator Dark Fate မှာတော့တတိယအကြိမ်နဲ့ပြန်ပြီးတော့ပါလာပါတယ်တမ်ဒီတာရုပ်ရှင်ကားစုစုပေါင်း၅ကားထွက်ခဲ့တယ်လို့ရုပ်တံဇလန်တွေထွက်ခဲ့ပြီးတော့နောက်ဆုံးရုပ်ရှင်၂ကားကအရင်ရုပ်ရှင်ကားတွေလာမအောင်မြင်ခဲ့တဲ့နောက်အခုတမ်ဒီတာနံပါတ်၆ရုပ်ရှင်ကားကိုတော့ဒါရိုက်တာ James Cameron ပြန်ပြီးတော့အသက်သွင်းရိုက်ကူးတာဖြစ်ပါတယ်အဲ့မှာသူနဲ့သူ့ရဲ့သား John တို့ကိုတတ်ဖို့လွှတ်လိုက်တဲ့ဆက်ရုပ်လူသားနဲ့ရင်ဆိုင်ခဲ့တဲ့သူ Zack ကောင် Sarah Connor နေရာမှာမူလတရုပ်ဆောင် Linda Hamilton ကိုပြန်ပြီးတော့တရုပ်ဆောင်စီတာပါကျမတရုပ်ဆောင်ထားတာကကျန်းကျန်းခိုင်ဆက်တဲ့မာကျော်တဲ့အမျိုးသမီးတွေအတွက်ဆန္ဒမူနာတရက်ဖြစ်တယ်လို့ပြောကြတော့ကျမစိတ်ကြည်နေရပါတယ်မင်းသမီးတယောက်အနေနဲ့တရုပ်ဆောင်ခဲ့တာပါပဲတိုက်တိုက်ဆိုင်ဆိုင်ဖြစ်သွားတာပါဆိုပြီးတော့မင်းသမီး Linda Hamilton ကပြောပါတယ်အခုသူဒီကားထဲမှာဝင်ပြီးတော့တရုပ်ဆောင်တဲ့တတိယမြောက်ဇက်ကားမှာတော့ဇက်ကောင် Sarah Connor ကမက္ဆီကိုကဆက်ရုံအလုပ်သမား Danny Ramos ဖြစ်တဲ့တရုပ်ဆောင်တဲ့ Natalia Ryers ကို Terminator ရန်ကကဲဖို့သိပ္ပံလူသားဖြစ်တဲ့ Grace နေရာကတရုတ်ဆောင်တဲ့ Mackenzie Davis နဲ့တွေ့ရပါတယ်
။ Very hard on my own for a year training my body but also getting into Sarah's head her disappointments her sorrows her guilt all the deep hard stuff and a lot of people
ကျွန်မခနာကိုတနှစ်လောက်အတော်လေးခက်ခက်ခဲလေ့ကျင့်ယူခဲ့ရပါတယ်။ဇက်ကောင် Sarah Connor နေရာမှာသူ့ရဲ့စိတ်ပြည့်မှုတွေသူ့ရဲ့ဝမ်းနည်းကြွေကွဲနေမှုသူ့ကိုယ်သူအပြစ်ရှိတယ်လို့ခံစားရတဲ့စိတ်စတဲ့သူ့နေရာသူ့ရဲ့စိတ်မှာဝင်စားခံစားပြီးတော့တရုတ်ဆောင်မှုတော်တော်ကိုခက်ခက်ခဲခဲစူးစမ်းအားထုတ်ထားပါတယ်လို့မင်းသမီးကပြောသွားပါတယ်။ဇက်ကောင်ဇိုက်ထဲကိုကိုယ့်စိတ်ကိုနှိမ့်ပြီးတော့ဝင်ပြီးတော့တရုတ်ဆောင်တဲ့တဲ့သူ့ရဲ့တရုတ်ဆောင်နေကြောင့်စိုးချိုးတွေလည်းရှိခဲ့တယ်တဲ့သူ့ကိုယ်သူပါလဲဆိုတဲ့မိကွန်းမျိုးရုပ်ရှင်အစပိုင်းမှာကြုံခဲ့ရတယ်လို့ပြောပါတယ်။သူကဇက်ကောင်နေရာမှာတကယ်ခံစားကြည့်တဲ့အခါမှာသူ့ရဲ့မူရင်းအပြင်ကလူတရုပ်ပြောက်ပြီးတော့တကယ်ဇက်ကောင်လို့ခံစားရတဲ့အပိုင်းမှာသူကြုံတွေ့ရတဲ့အခက်အခဲတွေပ
ါ။ I'll be back. When this movie's open, I'm going to just like go underground and be invisible for a while because
တမ်းရဲ့အခု share ဖြစ်နေတရုတ်ဆောင်နိုင်အောင်လို့ဇန်သွင်းခဲ့တာတွေကိုသူဖြောက်လိုက်ပြီးတော့သူ့ရဲ့မူရင်းသူ့ဘာသူ lender ဖြစ်အောင်လို့ပြန်ပြီးတော့လုပ်ခဲ့ပါပြီလို့မင်းသမီးကြီးကပြောသွားပါတယ် Terminator Dark Fate ရုပ်ရှင်ဇာတ်ကားကိုအခု November လ1ရက်နေ့မှာ American ရုပ်ရှင်ရုံးနေမှာစပြီးတော့ရုံတင်ပြသနေပြီဖြစ်ပါတယ်ရှင
် I understand
ကွာချောတန်ကိုရီးယား K-pop BTS ဘွဲ့ဟာပြီးခဲ့တဲ့စနေကစပြီးတော့၃ရက်တာဖျော်ဖြေပွဲတွေစိုးမျောတော့မှလုပ်သွားတာပါဒါကကဘာလှည့်ပြီးတော့သူတို့ဖျော်ဖြေနေတဲ့ Love Yourself Speak Yourself ဖျော်ဖြေခီးစဉ်အဆုံးဖြစ်ပါတယ်သူတို့ရဲ့ကိုယ်စားလှယ်ကုမ္ပဏီဖြစ်တဲ့ Big Hit Entertainment အဖွဲ့ရိုက်ကူးပြတဲ့ BTS ဂီတဖျော်ဖြေပွဲမှာဆိုရင်တော့ပွဲကျင်းပတဲ့ Olympic အားကစားရုံရှိမှာပရိသတ်ထောင်ပေါင်းများစွာရောက်နေတာတွေ့ရပါတယ် BTS ဘွဲ့ရဲ့ကဘာလှည့်ဖျော်ဖြေခီးစဉ်ကမနစ်ကစတာဖြစ်ပြီးတော့American ပြည်အောင်စုက Los Angeles ဥရောပမှာဆိုရင် London မြို့တော် Paris မြို့တော် ਨੇ အရှိလေပိုင်းကဆိုရင်တော့ Riyadh မြို့တော်တို့အစုံသွားရောက်ပြီးတော့မှအခုနောက်ဆုံးပိတ် Seoul မြို့တော်မှာ October 29ရက်နေ့ကပဲပြီးသွားတာပါတောင်ကိုရီးယားရဲ့ K-pop ဂီတကိုကမ္ဘာတစ်ဝန်းလုံးပေါက်သွားအောင်လို့အဓိကလုပ်ပေးခဲ့တဲ့ကိုရီးယားခေတ်အဖွဲ့တွေထဲမှာလဲ BTS ပါဝင်ပြီးတော့တနည်းတော်မပြေတဲ့အချိန်ပိုင်းခြားတွင် Billboard အကောင်ဆုံးတေးတပြားနေရာကို၃ငါချိန်နိုင်ခဲ့သလို2019 Grammy ဂီတဆုလဲတကြွရွေးခံခဲ့ရပါတယ်ဖြော်ပြပွဲတွေဆိုရင်လည်း American ပြည်သူ Los Angeles မြို့ကအစပြည်သက်နိုင်ငံ Paris အစုံလှည့်လည်ဖြော်ပြပေးရအောင်လို့အောင်းမြင်တာဖြစ်ပါရှင်။ဒီတက်တဲ့အောင်တင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. It's a crazy fan. မအေးတနာကျရဲ့တက်တန်ရောင်သတင်းလှအစီအစဉ်ပါရှင်။ VOA မြန်မာပိုင်းရဲ့နေ့နေ့ခင်းအစီအစဉ်တွေမှာကျမတို့ထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုပြောင်းလဲထုတ်လွှင့်နေတယ်ဆိုတာကိုအသိပေးကြပါရစေ။အခုတော့ဒေါ်လှလတန်းရဲ့နေ့နေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကျမတို့ပြန်လဲထုတ်လွှင့်မှာပါရှင
်။ဒီတွင်ပါလဲလို့ထိပ်ပေးရတဲ့
HAND HAN ဆိုတဲ့ဝဟာယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြပေးမှာကတော့
sit on one's hands
ဖြစ်ပါတယ်စာလုံးပေါင်းက SIT sit ကထိုင်နာ ON ON ကအပေါ်မှာ ONE apostrophe S ones ကလူတူတယောက်ရဲ့ HAND hands ကလဲဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီဘေကလူတူတယောက်အနေနဲ့သူ့ရဲ့လက်တစ်ဖက်ပေါ်မှာတက်ထိုင်ထားတာပေါ့ idiom သဘောကလည်းရှင်းပါတယ်လက်နဲ့လှုပ်ရှားလှုပ်ကန်ရတာဆိုတော့ကိုယ်လက်နှစ်ဖက်ပေါ်ကိုကအပေါ်ကနေတက်ဖြီးပြီးထိုင်ထားတယ်ဆိုရင်ဘယ်လိုဖြစ်နေမလဲဆိုတာတော့ရှင်းများစဉ်းစားပဲကြည့်နိုင်ပါတယ်ဘာမှလှုပ်လို့မရနိုင်တဲ့သဘောပေါ့ရှင် idiom အတိပ္ပယ်ကလည်းဒီတိုင်းပါပဲ sit on one's hand ဆိုရင်အဲ့ဒီလူဟာဘာမှမလုပ်ဘဲဒီတိုင်းကြည့်နေရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ပြဿနာရင်ဆိုင်နေရပြီမဲ့လို့ဖြည့်ရှင်းမှုဘာမှအရေးယူဆောင်ရွက်ခြင်းမရှိတာကျမတို့မြန်မာမှာဆိုရင်ကိစ္စတစ်ခုခုနဲ့ပတ်သက်လို့လက်ပိုက်ကြည့်နေရတဲ့သဘောမျိုးနဲ့ဆင်တူပါတယ်အကူညီလိုနေတာကိုတွေ့နေပြီမဲ့လို့လေဘယ်လိုမှဝင်ရောက်ကူညီခြင်းမရှိတာကိုလည်းဆိုလိုပါတယ်ဒီခါတလေလဲကိုကလှုပ်ပြီးကြုံတော့မှအခြေအနေကအဟန္တာဖြစ်တဲ့နေထမ်းမျိုးမှလည်းရှိနိုင်ပါတယ်ဒီနေ့တော့လှုပ်ပေးဖို့ဘာမှမတတ်နိုင်တဲ့သဘောမျိုးပေါ့ရှင်ဒီသုံးနေပတ်သက်တူဂျော့ဂျ်ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The people in the city are facing regular blackouts but the electricity department is sitting on its hands so the locals are getting very angry
အဲ့ဒီမျိုးမှာလူတွေကမကြခဏမိလုံးမဖြစ်တာကိုရင်ဆိုင်နေကြရတယ်လေကျစစ်တအပီဌာနကလည်းဘာမှအရေးယူဆောင်ရွက်ပေးခြင်းမရှိဘူးမြို့ကန်တူလည်းအတော်လေးဒေါသထွက်နေကြလေရဲ့လို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The people in the city are facing regular blackouts but the electricity department is sitting on its hands so the locals are getting very angry
ကုဒုတိယတင်ပြပေးမယ့် idiom အသုံးကတော့
hand in glove
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကHAND hand ga le INN ga the ma GLOVE glove ga le ei so ro zakwai khun ye dai yai de be ga ro le ei the ma shi ni de le po tani a phin le ei wit tha de le po le ei ne le ga taw ya ma phit de lo a the ga le hlo sha de lo be a phi ma wit tha de le ei ga le lai hlo sha ya da mu le ne le ei ha da da di shi ni de tbo myu phit ba de ဒီသုံးရဲ့ idiom အတိပ္ပယ်ကလူတွေကိုရည်ညွှန်းသုံးမယ်ဆိုရင်လူနှုတ်ဥဟာသိတ်ကိုနှစ်ခုတကူစိတ်ဖြစ်တဲ့သဘောစိတ်ချင်းသဘောချင်းတိုက်ဆိုင်တာမဟုတ်တာလုပ်မယ်ဆိုရင်လေကျမတို့မြန်မာမှာတကြိတ်ထဲတညာနဲ့ပူပေါင်းကြံစည်တာမျိုးပလင်းတူဘူးစုစသဖြင့်အတုံးတွေနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Some policemen who were working hand in glove withThe drug gang were arrested and jailed.
Eddie Muye see guy ne, the jayte, look guy ne, yet a chu, pansy kanya be, town cha kanya de li, lo debe yabadi, umago, not a cow, nasi jaya.
Some policemen who were working hand in glove with the drug gang were arrested and jailed.
Kusale jimbia be magaro.
High handed.
Surabe pibadi, saloon banga.H-I-G-H, high ga mien na, H-A-N-D-E-D, handed ga kain dwe da, so roa zakwai tukun ye dai gai tibe ga ro, amien ga ni kain dwe da bo. Idiom sure towai tibe ga le, apo zi ga ni ni da, sesan bo nga mao ma ra, ma ma na taong thwa bi, sesan piu mu da miu, chumaru mien ma banz ga ma ro, anayin jien bo cha da miu gu so lo da phit ba le. Di yi dong ne ba de lu, George Crew pi de u ma gu, na sin ji ja ya ao.
The factory workers went on strike because they want to protest the manager who was high-handed.
Sayon lo thama dwi ga tapai mhaw khe ja de. Manager ye a nai chin bo ja de set san mu bo thro ma chin na mu ko pya ta lo de twe akhu lo san da pya da phit de lo de bi ya ba de. U ma ko naw ta khaw na sin chi ja ya aw.
The factory workers went on strike because they want to protest the manager who was high-handed.
ခုနောက်ဆုံးတင်ပြပေးမှာကတော့
caught red handed
ဖြစ်ပါတယ်စာလုံးပေါင်းက c a u g h t caught က CATCH catch ဆိုတဲ့ဖမ်းမိတယ်ဆိုတဲ့အဓိပ္ပာယ်ရတဲ့ဝေါ်ဟာရရဲ့ past tense အတိတ်သဘောကိုပြတဲ့ကရိယာ verb ဖြစ်ပါတယ် RED red ကနေတာ HANDED handed ကလှုပ်ဆောင်တာလို့အဓိပ္ပာယ်ရတော့စကပိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်နေနဲ့လှုပ်ဆောင်တာကိုမိတာပေါ့ရှင်ဒီသုံးဆင်းသက်လာတာကတော့15ရာစု Scotland ကဖြစ်တယ်လို့ဆိုပါတယ်။လက်မှာအနီရောင်ရှိတဲ့သွေးပေးကြံနေတဲ့အယူဆကနေဆင်းသက်လာတာဖြစ်ပါတယ်။ idiom အတိပယ်ကတော့တခုခုကျွလွန်နာကိုလက်ပူးလက်ချမီးတဲ့သဘောပဲဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John was caught red-handed smoking cigarettes by his wife. She was angry with him.As he has promised her, he would stop this habit.
John said he thought that he was a good man. 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 He was a good man.
John was caught red-handed smoking cigarettes by his wife. She was angry with him as he has promised her.He would stop this habit.
The dream ba, Tora Shimiago, Timbia Gere, Hango Chigani idiom atonuigaro.
Sit on one's hands, hand in glove, high handed, caught red handed.
Do Pijabari, now the dream ba culo chimio male, nota idiom atonuigo, sele timbia biu mamu, Samyo nasi in Jabashim.
ဒေါ်လာလာတန်းတင်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပါရှင
် American သမ္မတ Donald Trump ကသူ့ရဲ့2020သမ္မတရွေးကောက်ပွဲမှာ Democrat ဘက်ကအဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဒုတိယသမ္မတဟောင်း Joe Biden ကိုစုံစမ်းပေးရေး Ukraine ကိုဖိအားပေးခဲ့တယ်လို့ပထမဆုံးဖော်ထုတ်ပြောဆိုခဲ့သူအတွင်းသတင်းပေးရဲ့စာနဲ့ရေးသားဖြေကြားချက်ကမပြည့်စုံဘူးလို့တင်းနှလာနေမှာပြောပါတယ်အတွင်းသတင်းပေးတိုင်ကြားသူအနေနဲ့လူကိုယ်တိုင်ထွက်လာပြီးကြားနာစစ်ဆေးခံရမယ်စာနဲ့ရေးသားဖြေကြားမှုကလက်ခံနိုင်စရာမရှိဘူးလို့သမ္မတ Donald Trump က Twitter မှာရေးသားခဲ့တာဖြစ်ပါတယ်အီရန်နိုင်ငံတေဟရန်မြို့တော်ကအမေရိကန်တန်ယုံကိုအစွန်းရောက်အီရန်ကျောင်းသားတွေဝင်ရောက်စီးနှင်သိမ့်ပိုက်ခဲ့တဲ့အနှစ်40ပြည့်မြောက်တဲ့နေ့မှာပဲအီရန်တို့ကယူရေနီယံတန့်စင်မှုကိုအရှိန်မြှင့်လှုပ်ဆောင်နေတယ်လို့ကြေညာခဲ့ပါတယ်။အီရန်ရဲ့အနုမျိုးစွန့်ရင်အဖွဲ့အကြီးအကဲအလီအက်ကဘာဆာလီဟီကအီရန်တို့အနေနဲ့ဒါဇင်ပေါင်းများစွာရှိတဲ့အစ်မြင့်ဗဟိုခွာဇက်တွေနဲ့နျူကလ িয়ার စစ်ရုံကိုလဲပတ်နေတယ်လို့ထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်ယန်တို့တနင်္လာနေ့တုန်းကအာဆီယံထိပ်သီးအစည်းအဝေးပြင်ပမှာတရားတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနေပြန်ရေးကိစ္စအပါအဝင်ကိစ္စရပ်အများအပြားကိုဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ကနေနေရွှန့်ခွာထွက်ပြေးကြရသူတွေဌာနေပြန်လာနိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီချက်နဲ့ဆောင်ရွက်နေတဲ့အခြေအနေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်။
ကျေးဇူးပါရှင်။သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်သူကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darryl Smith ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ဒီစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့၈နာရီကနေ၉နာရီမှာပြန်လည်ထုတ်လွှင့်မှာမို့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.